ုတိယကမ္ဘာစစ်တုန်းကဒီအနောက်ဥရောပမှာနာစီဂျာမနီတွေရဲ့ကျူးကျော်သိမ်းပိုက်မှုအဆုံးသတ်စေခဲ့တဲ့ဒီဒေးကန်တက်တိုက်ပွဲတွေအနည်း80ပြည့်ထိမှန်ခန္ဓာတွေကိုပြည်သက်နိုင်ငံနောက်ပိုင်းကနော်မဒီကမ်းခြေတွေမှာဒီကနေ့အကျင်းပပါတယ်ကော်လာဗီဆိုမဲကန်ချီကအမေရိကန်ကြာဆုံးစစ်သည်တွေအတွက်ထိမ့်မှန်လုပ်ထားတဲ့နော်မဒီအမေရိကန်စစ်သင်္ချိုင်းမှာကျင်းပတဲ့အခမ်းအနားမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမိန့်ခွန်းပြောကြားပါတယ
် The men who fought here became heroes not because they were the strongest or toughest or fiercest.
အသက်ဆုံးရှုံးနိုင်တဲ့ဆိုတာကိုသိရတဲ့ရဲရဲဝံ့ဝံ့စစ်စစ်ရေးမှပါဝင်ခဲ့ကြတဲ့အတွက် Normandy မှာတိုက်ခိုက်ကြသူတွေဟာသူရဲကောင်းတွေဖြစ်လာခဲ့ကြတယ်လို့သမ္မတဘိုင်ဒန်ကပြောကြားသွားတာဖြစ်ပါတယ်လွတ်လပ်မှုဒီမိုကရေစီ American ရဲ့ကဘာကြီးအတွက်သူတို့တိုက်ပွဲဝင်ရတဲ့အရာဟာသူတို့အသက်နဲ့လဲရလောက်အောင်ထိုက်တန်တယ်ဆိုတာကိုသိခဲ့ကြတဲ့သူရဲကောင်းတွေဖြစ်ကြတယ်လို့ဂုဏ်ပြုပြောကြားသွားပါတယ်1944ခုနှစ်ဇွန်လ6ရက်နေ့တွင်က Normandy ဒေသပင်လယ်ကမ်းခြေ5ခုကိုမဟာမိတ်တပ်တွေရေချောင်းလေချောင်းကနေဝင်ရောက်ပြီးတော့နာဇီဂျာမနီတွေကိုထိုးစစ်ဆင်ခဲ့မှုမှာကိုတိုင်ပါဝင်ခဲ့ကြတဲ့စစ်မှုထမ်းဟောင်းကြီးတွေတယောက်တည်းခန္ဓာတွေကိုပြင်သစ်တဲ့ဗြိတိန်နိုင်ငံတွေမှာဒီကနေ့ကျင်းပခဲ့တာပါ Normandy ကမ်းခြေတွေမှာကျင်းပတဲ့အခမ်းအနားတွေမှာဒီအသက်ရှင်ကြံရစ်တဲ့ပြင်သစ် American Britain နိုင်ငံတွေကစစ်တီဟောင်းကြီးတွေကိုပြင်သစ်သမ္မတ Emmanuel Macron ကပြင်သစ်နိုင်ငံရဲ့အမြင့်ဆုံးဂုဏ်ပြုဆုဖြစ်တဲ့ Legion of the Honor ဂုဏ်ပြုဆုတစိတ်တွေကိုပေးအပ်ခဲ့ပါတယ်အာဏာရှင်တွေကိုဆန့်ကျင်ဖို့လွတ်လပ်တဲ့နိုင်ငံတွေအတူယက်တီကြရမယ်လို့ Normandy ကမ်းခြေတစ်ခုဖြစ်တဲ့ဖဲဆိုမဲကန်ချီကဗြိတိန်ချာဆုံးစစ်သည်များအထိမ်းအမှတ်နေရာမှာကျင်းပခဲ့တဲ့အခမ်းအနားမှာဗြိတိန်ရဲ့တတိယမြောက်ချားလ်စ်ဘုရင်ကမိန့်ခွန်းပြောကြားခဲ့ပါတယ်။ဗြိတိန်အမေရိကန်ကနေဒါတပ်ဖွဲ့တွေအဓိကပါဝင်ပြီးတော့ဒီဒေးကန်တက်ထိုးစစ်စတင်ခဲ့တဲ့နေ့မှာမဟာမိတ်တပ်ဖွဲ့ဝင်ပေါင်း6400ကျော်သေဆုံးခဲ့ပါတယ်။ဒီခါမှာ4400ကျော်သေဆုံးခဲ့ပါတယ်။အဲ့ဒီထိုးစစ်ဆင်မှုကြောင့်နာဇီဂျာမနီရဲ့လက်ကနေပြင်သစ်အပါအဝင်နောက်ဥရောပနိုင်ငံတွေလွတ်မြောက်ပြီးတော့ဒုတိယကမ္ဘာစစ်နဲ့အဆုံးသတ်ခဲ့ရပါတယ်။ပြင်သစ်မှာဒီကနေ့ကျင်းပတဲ့အထိမ်းအမှတ်ခန္ဓာတွေမှာနိုင်ငံပေါင်း20ကျော်ကသမ္မတတွေဝန်ကြီးချုပ်တွေတက်ရောက်ခဲ့ကြပြီးမဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကိုပြင်သစ်နိုင်ငံကဖိတ်ကြားခြင်းမရှိပါဘူး။ဒါပေမဲ့ရုရှားကျူးကျော်စစ်ကိုခံနေရတဲ့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကိုတော့ဖိတ်ကြားခဲ့ပါတယ်ရှင်။